ယူကရိန်းနိုင်ငံခရီးမီးယားကျွန်းစုံကိုရုရှားနိုင်ငံမှအင်ဖြစ်ထွန်းလိုက်ပြီးတဲ့နောက်ဆက်ဆံရေးမပြေမလည်ဖြစ်နေပေမဲ့ဒုတိယကမ္ဘာစစ်အတွင်းဒီဒေးဆစ်စင်ရေးကိုဂုဏ်ပြုအခမ်းအနားမှာအမေရိကန်သမ္မတဘရက်အိုဘားမားရုရှားသမ္မတဗလာဒီမီယာပူတင်နဲ့ခေတ္တတွေ့ဆုံခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဖြူတော်ကပြောပါရယ်နာဇီဂျာမနီသိမ်းပိုက်မှုကိုစတင်တွန်းလှန်ခဲ့တဲ့အနှစ်80ပြည့်အခမ်းအနားတွင်အေရှင်ပြည်သစ်သမ္မတဖရန်ဆွာအူလန်တက်ခင်းနဲ့နေလယ်စားအခမ်းအနားမှာခေါင်းဆောင်တို့10မိနစ်15မိနစ်လောက်စကားပြောပြခဲ့တဲ့အကြောင်းအင်ဖြူတော်ကကြေညာခဲ့တာပါအစောပိုင်းမှာကျင်းပခဲ့တဲ့ဒီဒေးဆစ်စင်ရေးအောက်မေ့ပိုင်းအခမ်းအနားတွင်မှာတော့အမေရိကန်သမ္မတအိုဘားမားပါဝင်နိုင်ငံတကာခေါင်းဆောင်တွေကဂုဏ်ပြုကပြောကြားခဲ့ကြပါတယ
် We come to remember why America and our allies gave so much for the survival of liberty at this
American နဲ့မဟာမိတ်တွေအနေနဲ့အကြီးမားဆုံးအန်ဒီယန်နဲ့ရင်ဆိုင်နေရတဲ့ကာလမျိုးမှာလွတ်လပ်ခွင့်တွေရှင်သန်နိုင်အောင်ဘလောက်တောင်ပေးဆက်ခဲ့ကြရတယ်လဲဆိုတော့ကိုအမှတ်ရရဖို့ဒီကိုလာရတာဖြစ်တဲ့အကြောင်းပြည်ထောင်ငယ် Normandy ကံယူရန်ကဥမာကမ်းခြေမှာမင်းငုံပြောကြားချိန်မှာသမ္မတဥပမာပြောဆိုခဲ့တာပါကမ္ဘာစစ်သမိုင်းမှာကြီးဆုံးထိုးစစ်တစ်ခုဖြစ်တဲ့1944ခုနှစ်ဇွန်လ6ရက်နေ့ကထိုးစစ်မှာတော့မဟာမိတ်တပ်ဖွဲ့ဝင်လေးရင်းနဲ့ကန့်တက်စစ်တီပေါင်း 36,000 ပူးတွဲဆစ်ဆင်ခဲ့တာဖြစ်ပါတယ်ဆစ်ဆင်ရင်းနဲ့ဒီနေ့ထဲမှာတင်မဟာမိတ်တပ်ဖွဲ့ဝင် 4,500 ကြာဆုံးခဲ့တဲ့ထိုးစစ်ကြောင့်နောက်ဆုံးမှာတော့မဟာမိတ်တပ်တွေဥရောပမှာအောင်ပွဲခံနိုင်ခဲ့ကြတာပါနိုင်ငံပေါင်း18နိုင်ငံကခေါင်းဆောင်တွေတက်ရောက်လာခဲ့တဲ့ဒီဒီနေ့အခမ်းအနားမှာပြည်သစ်သမ္မတကလည်းကမ္ဘာကြီးတစ်ခုလုံးကိုပြောင်းလဲစေခဲ့တဲ့ပေးဆက်မှုအဖြစ်နဲ့လည်းစစ်ပြန်စစ်မှုတန်းအောင်တွေကိုချီးကျူးစကားပြောကြားသွားပါတယ်။နော်မန်ဒီကမ်းခြေကအခမ်းအနားတွင်အခုအခါအသက်90တဝက်အရွယ်တွေရောက်ရှိနေကြပြီဖြစ်တဲ့ဒုတိယကမ္ဘာစစ်ပြန်တွေလည်းတက်ရောက်ခဲ့ကြပါတယ်။